ဩစတြေးလျနိုင်ငံသားရေးဝင်ကြီးနဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းကကိုမင်းကိုနိုင်ကိုချင်းမီကိုကိုကြီးစမ်းကြောင်းတို့ဦးဆောင်တဲ့အဖွဲ့ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာမြန်မာနိုင်ငံရေးအခင်းကျင်းနေတဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်88မျိုးဆက်တွေဖော်ဆောင်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဝင်ကြီးဘက်ကအလေးနက်ထားမေးမြန်းခဲ့တယ်လို့ဆွေးနွေးပွဲမှာကိုရိုင်းပါဝင်ခဲ့သူတဦးဖြစ်တဲ့ဆစ်ဒနီရောက်မြန်မာရေးလှုပ်ရှားသူဒေါက်တာမြင့်ချိုက VOA မြန်မာပိုင်းကိုပြောပါတယ
်ပထမဦးဆုံးနိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံရဲ့ဒီဖွဲ့စည်းအချုပ်အခြာအခြေခံဥပဒေနော်ပုံမှန်436ပြည်မြပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ဘလောက်အလားအလာရှိတယ်လဲဆိုတဲ့ကိစ္စကိုအရင်မေးတယ်ခင်ဗျအဲ့ဒီပုံမှန်တော့ကိုမေးခွန်နိုင်တို့ကတော့ဒါကနော်တကယ်ကိုလုံးဝမဲ့မဖြစ်မနေကိုဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်မို့လို့အလားအလာထက်ဆိုင်ရင်လူတို့ကပို့ပြီးတော့နှုတ်ချလာပြီးပါဝင်ထောက်ခံလာပြီးဆိုတော့ဒီတက်ဆက်ပြီးတော့သွားဖို့ပဲရှိတယ်မဖြစ်ဖြစ်အောင်တော့ကျွန်တော်တို့စူးစမ်းကြမယ်ဆိုပြီးတော့ကိုမေးခွန်နိုင်ကရှင်းပြတယ်တရှိမြန်မာနိုင်ငံရဲ့အဓိကပြဿနာဖြစ်တဲ့ဖွဲ့စည်းအုပ်ချုပ်မှုခြင်းဥပဒေကိုပြုမြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့သူတို့ကတစ်ချိန်လုံးကတော့ဗောဗျာဒီဖွဲ့စည်းပုံဒီမူကြမ်းဟာလုံးဝအပြစ်အနာစာရေးနဲ့ပြည့်နေတယ်ဆိုတော့သူတို့ထုတ်ပေါ်ကြေညာဘူးတယ်ဗျာဒါပေမဲ့အခုအစိုးရဖြစ်လာတဲ့ခါကျတော့အဲ့ဒီကိစ္စကိုသူတို့နည်းနည်းလေးဟိုထိတိသေးသေးနဲ့ပြောနေတဲ့ခါကျတော့လက်ရှိကိုမေးခွန်နယ်တို့ကဒီကိစ္စဟာနိုင်ငံရေးပြုမြင်ပြောင်းလဲမှုမကဘူးစီးပွားရေးအာမခံချက်ရှိဖို့ရောလူမှုရေးတည်ငြိမ်ဖို့ရောအစသတ်ရေးအားလုံးကိုတိုင်းဒေသကြီးမျိုးစုတွေရဲ့ပြဿနာကိုဖြေရှင်းနိုင်ဖို့ဒီဖွဲ့စည်းပုံရှိနေရင်မဖြစ်ဘူး။ဒါကိုပြောင်းလဲမှသာနေအားလုံးအဆင်ပြေတဲ့လမ်းကြောင်းကိုရောက်မယ်။ဒါကြောင့်မို့လို့ဒီ436ကိုပြောင်းရေးဟာဖွဲ့စည်းပုံပြောင်းရေးရဲ့တကားဝကိုဖွင့်တာဖြစ်တယ်။ဒါဟုသာအော်စတြေးလျအစိုးရအနေနဲ့နော်တရားချာသဘောပေါက်နားလည်ပြီးတော့ပြုပြင်ပြောင်းလဲရေးကိုနော်ဖွဲ့စည်းပုံ436ကိုပြုပြင်ရေးကိစ္စတွေကိုအော်စတြေးလျကထောက်ခံအားပေးသင့်တယ်။နော်လို့လာပြီးတရားမြတ်တော်ရေကောက်ပွဲတစ်ခုထဲနဲ့မြန်မာနိုင်ငံရဲ့ပြဿနာတွေဟာပြည်ထဲလာမှာမဟုတ်ဘူးတပုတ်စီတုခွင့်ရေးတွေလည်းရမှာမဟုတ်ဘူးငိမ့်ချိုင်းရင်းလေးဝေးလာဝေးပေါ့နော်တချို့မို့လို့ဒီအားလုံးရဲ့အချုပ်ကနော်လွတ်လပ်ပြီးတရားမျှတတဲ့ရုပ်ကောက်ပဲမဟုတ်ဘူးနော်2008ဖွဲ့စည်းပုံချင်ဥပဒေကိုပြုပြင်ရေးတာဖြစ်တယ်ဆိုတော့ဟိုမင်းကွန်နိုင်တဲ့ကိုကြည်မီကအချက်နဲ့တရားထောက်ပြပါတယ်ခင်ဗျအဝန်ကြီးကတော့အဲ့ဒီပုံမှာသူ့အနေနဲ့အလေးထားပြီးစဉ်းစားပါမယ်သို့သော်ချက်ချင်းသူဘာမှတော့မတုံ့ပြန်သေးဘူးသူကဇူလိုင်2ရက်နေ့မှာမြန်မာနိုင်ငံကိုသွားတဲ့ခါကျရင်တော့ဟိုမှာသက်ဆိုင်ရာပုဂ္ဂိုလ်နဲ့တွေ့ရှိပြီးတော့သူဒါကိုထပ်ပြီးတော့အတင်းနဲ့နော်ဆွေးနွေးစဉ်းစားပါမယ်လို့တော့သူပြောတယ်။အခုဒါပေမဲ့ဒီဖွဲ့စည်းပုံချင်ဥပဒေဟာပြဿနာကြီးဖြစ်နေတယ်ဆိုတော့တော့သူလက်ခံပါတယ
်။မကြခင်ရပိုင်းမှာပဲမြန်မာနိုင်ငံကိုတွားရောက်ဖို့ရှိတဲ့ဩစတြေးလျနိုင်ငံသားဝင်ကြီးဘက်ကကိုမင်းကိုနိုင်တို့ဘက်ကတောင်းဆိုတဲ့တာဝန်သိရှင်းဝင်သိခါနဲ့ညှိညွတ်တဲ့ယင်းနှိမ့်မြုံနံမှုတွေရှိရေးဒေသခံပြည်သူတွေဘဝလုံးကြုံမှုရှိရေးနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးလည်းထက်ထဲဝင်ဝင်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်
။စီးပွားရေးနဲ့ပတ်သက်ပြီးတော့လည်းနော်ဝန်ကြီးကမေးတဲ့ခါမှာတကယ်ကိုတောင်းဝန်သိတဲ့ချင်းဝသိခါနဲ့ညီညွတ်တဲ့ပြည်ပစီပွားရေးအင်းအမြင့်မှုတွေလာလို့ဖို့ကိုသဘောတူတယ်။သို့သောဒေသခံတွေပြည်သူတွေအတွက်ကိုနော်အလို့ကန်ဖန်တီးပေးနိုင်တဲ့နော်ဤပညာတွေကိုလည်းပဲနော်ဆွဲပြောင်းရယူပေးနိုင်တဲ့အနေအထားမျိုးတွေတဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းနိုင်တဲ့အနေအထားမျိုးတွေဖြစ်တဲ့ဒီစီပွားရေးလုပ်ငန်းမျိုးတွေကိုတော့နော်ရည်တည်လိုအပ်တဲ့ဆိုတာမျိုးတွေကိုစီပွားရေးနဲ့ပတ်သက်ပြီးတော့ရှင်းပြတယ်။ဒါပေမဲ့စီပွားရေးနဲ့နိုင်ငံရေးတွေအကုန်လုံးတည်ငြိမ်ဖို့ဆိုတာလေလက်ရှိဖွဲ့စည်းပုံခြေကံဥပဒေကိုပြုပြင်ပြောင်းလဲပြီးတော့အမှတ်ကံချက်တရှိအောင်လုံးဝဖြစ်မဲ့အတွက်ကြောင့်ဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးကိစ္စမှာလည်းဩစတြေးလျအစိုးရကနေအင်တိုက်အားတိုက်ထောက်ခံအားပေးနော်တိုက်တွန်းပေးဖို့ကိစ္စကိုလည်းပဲတောင်းဆိုခဲ့တာရှိပါတယ်။ဘာသာရေးနဲ့ပတ်သက်တဲ့ကိစ္စတွေပေါ်မှာလည်းပဲမြန်မာစိုးရကိုတရားချတိုက်တွန်းပြီးတော့အများဆုံးနော်ရင်းချမ်းသွားဖြေရှင်းဖို့ကိစ္စတွေကိုတောင်းဆိုခဲ့တယ်။တခြားဥပဒေမဲ့တဲ့ကိစ္စတွေနော်စသည်ဖြင့်ပေါ်ပညာရေးကျန်းမာရေးကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းကိုမီခွန်နဲ့ကိုချင်းမီတို့ကဝန်ကြီးမေးတဲ့မေးခွန်းတွေပေါ်မှာတရားရှင်းပြပါတယ
်ဂျွန်21ရက်နေ့မှာတော့ကိုမင်းကိုနိုင်ဦးဆောင်တဲ့88မျိုးဆက်အဖွဲ့ဟာဩစတြေးလျနိုင်ငံဆစ်ဒနီမြို့ကမြန်မာဒီမိုကရေစီအင်အားစုတွေနဲ့တွေ့ဆုံပြီးတော့မြန်မာဒီမိုကရေစီရေးနိုင်ငံရေးပြုပြင်ပြောင်းလဲမှုအခြေအနေတွေနဲ့ပတ်သက်လို့အပြန်အလှန်ဆွေးနွေးခဲ့ကြပြီးတဲ့နောက်အခုဆိုရင်တော့ဩစတြေးလျနိုင်ငံပါ့ခ်မြို့ကိုခရီးနှင်သွားကြပြီးဖြစ်ပါတယ်